ခုဆိုရင်မြန်မာနိုင်ငံသားအားလုံးမြန်မာနိုင်ငံရေးကိုစိတ်ဝင်စားသူအားလုံးစောင့်ကြည့်နေကြတဲ့လွှတ်တော်တွေက2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအဖြေတစ်ခုထွက်လာပါပြီ။ဖွဲ့စည်းပုံတွေကပြင်ဆင်ဖို့အခက်ဆုံးပုံမှန်တွေတွေကအပိုက်6ခုကိုပြင်ဆင်ဖို့တင်ထားတာမှာတစ်ခုကလွဲရင်ကျန်တဲ့အားလုံးအဆိုးရှုံးနေခဲ့ပါတယ်။ဘယ်သူကအနိုင်ရပြီးဘယ်သူကရှုံးနေတာပါလဲ။လက်ရှိလွှတ်တော်တွေဖြစ်ပွားခဲ့တဲ့ဖွဲ့စည်းပုံပြင်ရေးလှုပ်ရှားမှုရဲ့တကယ်အဓိပ္ပာယ်ကဘာပါလဲ။ဒီအဖြစ်အပျက်ကနေဘာတွေသင်ခန်းစာယူသင့်တယ်လဲဆိုတာကုတ္တပဆွေးနွေးတင်ပြသွားပါမယ်။
ပြောရရင်2008ဖွဲ့စည်းပုံအခြေခံဥပဒေဟာဒီမိုကရေစီနီးမကျဘူးအများကြီးပြင်ဆင်ဖို့လိုတယ်ဆိုပြီးပြောလဲပြော2012ဂျားဖြတ်ရွေးကောက်ပွဲမှာပါတီလုပ်ငန်းစဉ်တရက်အဖြစ်ကျွေးလဲကျွေးကြော်ခဲ့သူကတော့ဒေါအောင်ဆန်းစုကြည်နဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပဲဖြစ်ပါတယ်ဒါပေမဲ့နောက်ပိုင်းတီခိုင်ဖြိုးပါတီခေါင်းဆောင်တွေကဖွဲ့စည်းပုံပြင်ရေးကိုသူတို့လဲလက်ခံတယ်လို့ပြောဆိုလာပြီးလွှတ်တော်တွင်ဖွဲ့စည်းပုံပြင်ဆင်ရေးကိုလက်ဦးမှုရယူ2013နှစ်လယ်မှာစအကောင့်ထဲပေါ်ဆောင်ရွက်ပါတော့တယ်။အဆိုတင်တာဖွဲ့စည်းပုံပြင်ဆင်ရေးလေ့လာသုံးသပ်ရေးပူးပေါင်းကော်မတီဖွဲ့တာဖွဲ့စည်းပုံပြင်ဆင်နိုင်ရေးအကောင့်ထဲပေါ်မှုကော်မတီဖွဲ့စည်းရမှာလဲဦးဆောင်မှုနေရာရယူပါတယ်။အဲ့ဒီကော်မတီတွေဖွဲ့စည်းရမှာ NLD နဲ့အခြားပါတီကအမတ်တွေတိုင်းရင်းသားအမတ်တွေပါဝင်ပြီးအကြိမ်ပေါင်း40ကျော်ဆွေးနွေးညှင်းခုံခဲ့ကြတယ်လို့ဆိုပါတယ်။ဒေါအောင်ဆန်းစုကြည်နဲ့ NLD ပါတီကတော့ဖွဲ့စည်းပုံပြင်ရေးအတွက်အဲ့ဒီထက်အများကြီးပိုပြီးအားစိုက်ခဲ့တာတွေ့ရပါတယ်။88ပွင့်လင်းအဖွဲ့အစည်းနဲ့ပေါင်းပြီးစီယုံဟောပြောပွဲတွေလုပ်တာအပြင်ပြည်သူ9တန်းကျော်ရဲ့ထောက်ခံလက်မှတ်တွေရအောင်စီယုံကောက်ခံနိုင်ခဲ့ပါတယ်။ဒါပေမဲ့တကယ်ဖွဲ့စည်းပုံပြင်ရေးဥပဒေကြမ်းလွတ်တော်တဲ့တင်တဲ့အခါပြည်သူတွေလူလာတဲ့ NLD ကပြင်ဆင်ခြင်းနဲ့ပုံမှန်တွေမပါတယ်လို့ပြင်ဆင်ဖို့တင်ပြထားတာတွေကလည်းမူလအခြေခံဥပဒေနဲ့တိတ်ပြီးမခြားနာတာတွေ့ကြရပါတယ်တိတိကျကျပြောရရင်ဖွဲ့စည်းပုံပြင်ရေးနဲ့ပတ်သက်ပြီး NLD ဟာပြိုင်ပွဲကိုတောင်ဝင်ခွင့်မရတဲ့အားကစားသမားတစ်ယောက်လိုဖြစ်သွားတာပါ
ဒီခံမျိုးပါတီကိုစားဦးသိန်းစောတင်တဲ့ဖွဲ့စည်းပုံပြင်ဆင်ရေးပုံမှန်436ကကြီးဆိုင်ရာအပိုင်းမှာအချက်6ချက်ပါပါတယ်။အဲ့ဒီအချက်6ချက်ထဲမှာ9ချက်ဟာမူလဥပဒေပါအချက်တင်တဲ့ထူးမခြားနာတွေဖြစ်ပြီးဒီခံမျိုးဘက်ကတကယ်ပြင်ဖို့ဆန္ဒရှိတာကတော့ပုံမှန်60ကားငယ်ဖြစ်ပါတယ်။ငကောမူလဖွဲ့စည်းပုံအခြေခံဥပဒေမှာဒုသမ္မတသမ္မတအဖြစ်လွှတ်တော်အမတ်ထဲကဖြစ်စေအမတ်မဟုတ်သူထဲကပဲဖြစ်စေတင်မြောက်နိုင်တယ်လို့ဆိုထားပြီးပြင်ဆင်ချက်ထဲမှာတော့ရွေးကောက်ခံအမတ်ဖြစ်ရမယ်လို့ဆိုထားပါတယ်။တကယ်တော့ဒီအချက်ကိုပြင်ရင်လည်းပြင်ရမယ့်အချက်တည်းထည့်ပါဆိုပြီးလွှတ်တော်နိုင်ငံကသူရအုပ်ရှိမန်းကဖွဲ့စည်းပုံပြင်ရေးကော်မတီစီကို2014ဖေဖော်ဝါရီလကတည်းကစာနဲ့တရားဝင်ညွှန်ကြားခဲ့တဲ့တခုတည်းသောအချက်လည်းဖြစ်ပါတယ်။အဲ့ဒီအချက်ကိုပြင်လိုက်နိုင်ရင်တမတော်ကာကွယ်ရေးဦးစီးချုပ်ဖြစ်အခြားဘသူဖြစ်ဒုသမ္မတသမ္မတဖြစ်ချင်ရင်ရွေးကောက်ပွဲဝင်ကိုဝင်ရမှာဖြစ်ပါတယ်။ရွေးကောက်ပွဲမှာနိုင်ပြီးအမတ်ဖြစ်မှရမှာဖြစ်ပါတယ်။ဒီအတွက်တမတော်ကာကွယ်ရေးဦးစီးချုပ်ဖြစ်အခြားစစ်ဘုတ်ချုပ်တယောက်ဖြစ်လွတ်တော်အမတ်ဖြစ်ရွေးခံမှုပြည်ခံပြိုးပါတီထဲဝင်ရောက်ရမှာဖြစ်သလိုသူရဥရှင်မန်းရဲ့ဥဆောင်လက်ညွန်ကြီးကြမှုအောက်ကနေရွေးကောက်ပွဲဝင်ပြိုင်ရမယ့်သဘောဖြစ်ပါတယ်လွတ်တော်ထဲရောက်နေတဲ့တမတော်သားအမတ်25ရာခိုင်နှုန်းဟာလဲသူတို့ကြက်ရလူတယောက်ကိုဒုသမ္မတအဖြစ်ရွေးချယ်တင်မြှောက်လို့လည်းမရတော့ပါဘူးအထိပ္ပယ်ကတော့တမတော်ဟာပြည်ခံပြိုးပါတီကိုနာခံရတော့မယ်ဆိုတဲ့သူရဥရှင်မန်းရဲ့အစီအစဉ်ဖြစ်ပါတယ
်ဒါကိုကြည့်ရင်ပြီးဆုံးသွားပြီဖြစ်တဲ့ဖွဲ့စည်းပုံပြင်ရေးလွတ်တော်တွင်မဲခွဲမှုဆိုတာဟာပြည်သူတွေလူလာတဲ့ဖွဲ့စည်းပုံပြင်ဆင်ရေးကတစ်ဖက်ဖွဲ့စည်းပုံမပြင်ကျင်သူတွေကတစ်ဖက်မဲခွဲကြတာမျိုးမဟုတ်ပဲသူရဥစီမန်းဥဆောင်နဲ့ပြည်ခိုင်ဖြိုးအုပ်စုကိုထောက်ခံသူတွေကတစ်ဖက်သမရဥသိန်းစိန်ဥဆောင်နဲ့အစိုးရအဖွဲ့အုပ်စုနဲ့ကာကွယ်ရေးဥစည်းချုပ်ကိုထောက်ခံသူတွေကတစ်ဖက်မဲခွဲကြတဲ့သဘောပဲဖြစ်ပါတယ်ဘယ်ဘက်ကပဲအနိုင်ရရ NLD နဲ့တိုင်းရင်းသားပါတီတွေအတွက်အကျိုးမထူးသလိုတည်သူတွေလူလားချက်လည်းရလာမှာမဟုတ်ပါဘူးအားလုံးသိကြပြီးဖြစ်တဲ့အတိုင်းမဲခွဲမှုရလက်မှာသူရဥရွှေမန်းအုပ်စုအရှုံးပေါ်ခဲ့တာပါနှစ်နဲ့ချီစီစဉ်ခဲ့တဲ့သူရဥရွှေမန်းရဲ့အစီအစဉ်ပြက်ပြယ်ခဲ့ရပါတယ်ပုံမှ60ကငယ်ဟာငကိုအတိုင်းအတီဖြစ်နေမှာဖြစ်ပြီးဒုသမရသမရလုံးမဲ့သူဟာရွေးကောက်ခံဖြစ်စရာမလိုပါဘူးဒုသမရလုံးမဲ့ဘဲဘိုးကျုံမှပြိခိုင်ဖြိုးတဲ့ဝင်ရွေးကောက်ပွဲဝင်စရာမလိုသူရဥရွှေမန်းရဲ့ဥဆောင်မှုခံယူစရာမလိုပါဘူး တက်မတော်သားအစုအဖွဲ့ကဒိုက်ရိုက်ရွေးချယ်တင်မြှောက်လိုက်ရုံပါပဲ။တနည်းပြောရရင်သူရဥရွှေမန်းရဲ့တက်မတော်ကိုတိခိုင်ဖြိုးပါတီအောက်သွသွင်းရေးစီမံကိန်းကြိုကျသွားခဲ့ရတာဖြစ်ပါတယ်
။ NLD ဘက်ကကြည့်ရင်တော့နှစ်နဲ့ချီစ조사ခဲ့ရတဲ့ဖွဲ့စည်းပုံပြင်ရေးဟာပြိုင်ပွဲကိုတော့ဝင်ခွင့်မရလိုက်ပဲပွဲမဝင်ခင်အပြင်ကလေးကရှုံးဆိုတဲ့အခြေအနေမျိုးရင်ဆိုင်လိုက်ရတာပါ။ဒီအတွက်ဒီလောက်နှစ်နဲ့ချီပြီးစ조사ခဲ့ပါရဲ့နဲ့အင်းနဲ့အားတိုင်းအားဆိုင်ခဲ့ပါရဲ့နဲ့ဘာကြောင့်ပြည်သူလူလားချက်တွေဥပဒေကြမ်းတဲ့တောင်မပါခဲ့တာလဲဘာကြောင့်အဲ့ဒီအချက်တွေကိုအခြေတင်ဆွေးနွေးခွင့်မရခဲ့တာလဲဘာကြောင့်မဲခွဲတဲ့အဆင့်တောင်မရောက်ခဲ့တာလဲဆိုတာ NLD အနေနဲ့ပြန်ပြီးဆန်းစစ်ကြည့်သင့်ပါတယ်တကယ်ဆိုတော့လွှတ်တော်တွေဆွေးနွေးမှုတွေဟာသူရဥရှိမန်ဦးဆောင်တဲ့ပြည်ခိုင်ပြိုးအုပ်စုကိုထောက်ခံသူတွေကတစ်ဖက်သမရဦးသိန်းစိန်ဦးဆောင်တဲ့အစိုးရအဖွဲ့အုပ်စုနဲ့ကာကွယ်ရေးဦးစည်းချုပ်ကိုထောက်ခံတဲ့အုပ်စုကတစ်ဖက်ဘယ်နှစ်ပဲအုပ်စုနှစ်ခုရဲ့အကျိုးစီးပွားပြဿနာအဖြစ်ပေါ်လွင်ရမှာပါဒါပေမဲ့ NLD အမတ်တွေရဲ့အရင်စိုးချုပ်ရေးခေတ်ကဖိနှိပ်မှုတွေအကြောင်းဖွဲ့စည်းပုံအတွင်းတမတော်ကာကွယ်ရေးဦးစီးချုပ်နဲ့စစ်တပ်ရဲ့အခွင့်အရေးရယူမှုတွေအကြောင်းစတာတွေကိုဝေဖန်တာများပြားလွန်းလို့ NLD အမတ်တွေနဲ့တမတော်သားအမတ်တွေရံဘက်သဖွယ်ဖြစ်ဖြစ်သွားခဲ့တာကိုလည်းအသေးချာပြန်လဲသုံးသပ်သင့်ပါကြောင်းပြန်ပြလိုက်ရပါတယ်